တရုတ်နိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးဟာအနည်းဆုံးနိုင်ငံပေါင်း18နိုင်ငံအထိစတင်ကူးစက်ပြန့်နှံ့လာနေတာကြောင့်ဒီရောဂါကူးစက်မှုဟာနိုင်ငံတကာအရေးပေါ်အခြေအနေအဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာသပတေးနေ့မှာကြေညာလိုက်ပါတယ
် I'm declaring a public health emergency of international concern over the global outbreak of novel coronavirus
novel coronavirus ကမ္ဘာမှာကူးစက်ပြန့်နှံ့နေတဲ့အပေါ်အများပြည်သူကျန်းမာရေးအတွက်ဆိုရင်ဖွေရနိုင်ငံတကာအရေးပေါ်အခြေအနေတရက်ဖြစ်ကျွန်တော်ကြေညာပါတယ်အခုလိုကြေညာရတာရဲ့အဓိကအကြောင်းရင်းကတရုတ်နိုင်ငံမှာဖြစ်နေတဲ့အခြေအနေကြောင့်မဟုတ်ဘဲတခြားနိုင်ငံတွေမှာဖြစ်ပျက်နေတဲ့အခြေအနေကြောင့်ဖြစ်ပါတယ်ဆိုရင်စရာအကောင်းဆုံးကတော့ကျန်းမာရေးဆောင်ရှမှုစနစ်ပိုအားနေပြီးရောဂါပိုးကိုရင်ဆိုင်ဖြေရှင်းဖို့ပြင်ဆင်မှုအားနေတဲ့နိုင်ငံတွေစီကိုဗိုင်းရပ်စ်ပိုးကူးစက်ရောက်ရှိသွားမဲ့အခြေအနေပဲဖြစ်ပါတယ်
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့အရေးပေါ်ဆေးဝါးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း WHO အကြီးအကဲတက်ဒရိုအာဒနမ်ဂေဘရီယေဆုစ်ကအဲ့လိုကြေညာလိုက်တာပါအခုကြေညာချက်ဟာတရုတ်နိုင်ငံပေါ်ယုံကြည်စိတ်ချမှုမရှိဘူးဆိုတဲ့မဲခွဲဆုံးဖြတ်ချက်မဟုတ်ကြောင်းဗိုင်းရပ်စ်ပိုးပြန့်နှံ့နေတာအပေါ်တရုတ်နိုင်ငံရဲ့ထိတ်ချုပ်နိုင်ဆောင်ကို WHO အနေနဲ့အခိုင်အမာယုံကြည်စိတ်ချစေဖြစ်ကြောင်းလဲ WHO အကြီးအကဲကပြောပါတယ်ဒီရောဂါပိုးကူးစက်ပြန့်နှံ့မှုဟာတခါမှမကြုံဘူးတဲ့အတိုင်းအတာနဲ့လင်းမြန်စွာဖြစ်ပေါ်နေတယ်လို့ WHO ကယူဆတဲ့အတွက်နိုင်ငံတကာကညှိနှိုင်းတုံ့ပြန်ဆောင်ရွက်ကြဖို့လိုအပ်ကြောင်းလည်းပြောပါတယ်ဒီ virus ပိုးနဲ့ပတ်သက်လို့နိုင်ငံတကာကျန်းမာရေးအရေးပေါ်အခြေအနေဖြစ်မကြေညာခဲ့တဲ့အတွက် WHO ကိုတချို့ကဝေဖန်ပြောဆိုခဲ့ကြပါတယ် virus ပိုးကြောင့်အခုချိန်ထိသေဆုံးသူအနည်းဆုံး180ရှိသွားပြီဖြစ်ပြီးရောဂါပိုးကူးစက်နေတယ်လို့အတည်ပြုထားသူအရေအတွက်ဟာလည်း9912ဦးရှိသွားပြီဖြစ်ပါတယ်အခုချိန်ထိတော့တရုတ်နိုင်ငံပြင်ပမှာဒီ virus ကြောင့်သေဆုံးသူရှိတယ်ဆိုတဲ့သတင်းတော့ထွက်မလာသေးပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဒီကိစ္စကိုအနီးကပ်စောင့်ကြည့်နေကြောင်းနဲ့ကမ္ဘာတစ်ဝှမ်းမှာရှိနေတဲ့အမေရိကန်ကျွမ်းကျင်ပညာရှင်တွေဟာလည်း24နာရီပတ်လုံးဒီကိစ္စကိုအာရုံစိုက်လှုပ်ဆောင်နေကြကြောင်းပြောပါတယ်။ကြာသပတေးနေ့အထိယောဂါပိုးကူးစက်ခံရတဲ့နိုင်ငံတွေကတော့ Australia, Canada, Finland, ပြင်သစ်, Germany, Hong Kong, India, Japan, Cambodia, Macau, Malaysia, Nepal, Philippines, Singapore, South Korea, Taiwan,ထိုင်းသီလင်္ကာ UAE အမေရိကန်ပြည်ထောင်စုဗီယက်နမ်နဲ့ယောဂပိုးစတင်ဖြစ်ပွားတဲ့တရုတ်နိုင်ငံတို့အပါအဝင်နိုင်ငံပေါင်း22နိုင်ငံရှိသွားပြီဖြစ်ပါတယ်